သမ္မတထရန့်ကိုတရားစွဲနိုင်ရေးလွတ်တော်ကစုံစမ်းဖို့ဖြစ်လာစေခဲ့တဲ့အတွင်းသတင်းကိုတာဝန်တိတိတိုင်ကြားခဲ့သူအမည်မဖော်လိုသူဟာမကြာခင်အောက်လွှတ်တော်စုံစမ်းရေးကော်မတီရှေ့ထွက်ဆိုဖို့သဘောတူခဲ့ကြောင်းကော်မတီဥက္ကဋ္ဌဒီမိုကရက်အောက်လွှတ်တော်အမတ်အဒမ်ရှစ်ကမနေ့တနင်္ဂနွေနေ့ကအတည်ပြုပြောကြားခဲ့ပါတယ်အဲ့ဒီလိုကော်မတီရှေ့ထွက်ဆိုရမှာတာဝန်တိတိတိုင်ကြားခဲ့တဲ့သူဟာမြည်သူမြည်ဝါဖြစ်တယ်ဆိုတာအများမသိအောင်အကာအကွယ်ပေးသွားမှာဖြစ်တယ်လို့ ABC သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမှာ Adam Schiff ကပြောခဲ့ပါတယ်။သမ္မတကချိန်ချမှုတွေလုပ်နေတာကြောင့်အတွင်းသတင်းတိုင်ကြားသူရဲ့လုံခြုံရေးဘလောက်ထိစိုးရိမ်ရမလဲဆိုတာခန့်မှန်းကြည့်နိုင်ကြောင်းလည်းသူကပြောပါတယ်။ဇူလိုင်လ25ရက်နေ့ကသမ္မတထရန့်နဲ့ယူကရိန်းသမ္မတသစ် Volodymyr Zelensky တို့တယ်လီဖုန်းနဲ့စကားပြောဆိုရမှာ2020ရွေးကောက်ပွဲမှာသူ့ကိုစိန်ခေါ်မဲ့သူဖြစ်လာမဲ့ဒီမိုကရက်သမ္မတလောင်းအဖြစ်ပါဝင်ရှင်ပြိုင်သူတွေတဲ့အနိုင်ရဖို့အလားအလာရှိနေတဲ့ဒုသမ္မတဟောင်းဂျိုးဘိုက်ဒန်နဲ့သူ့ရဲ့သားဟန်တာတို့ကိုပြစ်မှုကျူးလွန်မှုရှိမရှိအချက်လက်တွေပေးဖို့ယူကရိန်းသမ္မတကိုသမ္မတထရန့်ကပြောခဲ့ကြောင်းအတွင်းသတင်းတိုင်ကြားခဲ့သူကဆွဆွဲထားတာပါယူကရိန်းသမ္မတနဲ့ဖုန်းဆက်ရမှာဘာတွေပြောဆိုခဲ့တယ်လဲဆိုတဲ့အချင်းချုပ်မှတ်တမ်းကိုထုတ်ပြန်ခဲ့တဲ့သမ္မတဒေါ်နယ်ထရန့်ကတော့သူ့အနေနဲ့ဘာအမှားကိုမှပြုလုပ်ခဲ့ခြင်းမရှိဘူးလို့သူ့ရဲ့လူမှုကွန်ရက် Twitter မှာဆက်ပြီးခုခံကာကွယ်ရေးသားခဲ့ပါတယ်